အရှိအာရှနဲ့အရှိတောင်အာရှကမူရစီဝါရောင်းဝယ်သူတွေဟာကိုဗစ်ကပ်ရောဂါကာလမှာသူတို့ရဲ့မူရစီဝါဖြန့်ဖြူးတာတွေကိုတိုးမြင့်နိုင်ဖို့အတွက်နေရာမျိုးစုံကနေထုတ်လုပ်ဖို့နည်းလမ်းတွေရှာဖွေနေကြတယ်လို့ကုလသမဂ္ဂမူရစီဝါတိုက်ဖြတ်ရေးဌာန UNODC ကမနေ့ကပြောဆိုပါတယ်။အဲ့ဒီအထက်မှာကမ္ဘောဒီးယားနိုင်ငံမှာလည်းစိတ်ကြွဆေးပြားမက်သဖက်တမင်းအများအပြားထုတ်လုပ်နေတယ်လို့ပြောပါတယ်။မြန်မာနိုင်ငံရွှေတရီကန်ဒေသကထုတ်လုပ်တဲ့စိတ်ကြွဆေးပြားထုတ်လုပ်မှုနှုံးတဲ့မှတ်မိပေမဲ့လို့ကမ္ဘောဒီးယားနိုင်ငံဟာလည်းအရင်နှစ်တွေကတည်းကအများအပြားထုတ်လုပ်နေတယ်လို့ပြောဆိုပါတယ်။ဒေသတွင်းမူရစ်ဆေးဝါးသုံးစွဲသူတွေကြိုက်နှစ်သက်တဲ့အဲ့ဒီစိတ်ကြွဆေးပြားတွေကိုကိုဗစ်ကပ်ရောဂါအမြင့်ဆုံးဖြစ်ပွားနေတဲ့ကာလမှာပဲခဏတားဆီးနိုင်ခဲ့ပြီးမဲ့အဲ့ဒီမတိုင်ခင်တစ်နှစ်ကာလကအများဆုံးရောင်းဝယ်ခဲ့ကြတဲ့နှုံးထက်တောင်ပိုပြီးပြန့်ပြူးနိုင်ကြတယ်လို့ UNODC ကဖော်ပြထားပါတယ်။အာရှနိုင်ငံတွေရဲ့အစိုးရတွေကဖန်ဆီးသိမ်းဆီးမိတဲ့စိတ်ကြွဆေးပြားတန်ချိန်ပေါင်းကမနစ်ကဆိုရင်တန်ချိန်190နီးပါးရှိခဲ့ပြီးဒါဟာ2019ခုနှစ်ကရဲ့19ရာခိုင်နှုန်းရှိတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။